ซีเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเอเ ကလည်းဒီလက်နဲ့နဲ့ဆွဲပြစ်သွားတယ်ဆိုတဲ့သတင်းကတော့ဆွဲနေတာမျိုးတွေတော့ကြားရပါတယ်။ဆိုတော့ဒီနေ့ကတော့ဒီချက်ပြီးတော့တင်နာတန်တွေတော့ကြားရသေးတယ်ပေါ့လေ။ဒါပေမဲ့ဟိုတနေ့ဟိုတလောတုံးကလို့တော့ပြင်းပြင်းထန်ထန်ပိုက်မရှိတော့ဘူး။ဟိုလက်နဲ့ကတော့ပြင်းနေကြတော့မှာပဲဟောက်။
တော်ဟင်းတောင်ဘီဝါကုန်းကိုတင်ပိုက်လိုက်တယ်လို့ခမန်းချက်တွေထွက်ပေါ်နေပေမဲ့အေဘက်ကဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူး။အေကအပြင်းထန်ထူးဆစ်ဆင်ခဲ့တဲ့ဒီနေရာဟာဒေတာတွဲမှာစီရေးအရာအချက်ချကြတယ်လို့လည်းဦးထွန်းကျင်ကပြောပါတယ်
။တော်ဟင်းတောင်ဘီဝါကုန်းဆိုတာကတော့ဒီအန်ဌာနလျှောက်ရဲ့အဓိကဘီဝါကုန်းတစ်ခုပေါ့လေ။အဓိကဘီဝါကုန်းတစ်ခုဆိုတာကသူကအဲ့ပါဝန်ကျင်မှာအမြင့်ဆုံးတောင်လေးဖြစ်တဲ့လင်းနေကြီးတခန်းအများကြီးကိုလည်းအဲ့ကျနေပဲ။တောက်လျှောက်ဒီဒီဘက်မှာရှိတဲ့အရသာရွာတွေကိုနှိပ်ပြီးတော့ပြစ်နေတာကလည်းဒီတောင်းတောင်ပြွာကပဲဒီကပြစ်နေတာမျိုးဖြစ်တယ်ပေါ့လေဆိုတော့အမ်းမျိုးနေဆိုတာကတော့ဒီတောင်တွေပတ်ပတ်လေးဝိုင်းရံထားတဲ့တောင်ကြိုင်ပေါ့လေနော်ဒီရှမ်းဝမ်းချင်းမှာဒီဆောက်ထားတဲ့မျိုးဆိုရကကြတော့စေးရည်အရာကတော့တောင်းတောင်ပြွာကုန်းပြီးသွားတယ်ဆိုလို့ရှိရင်တော့အမ်းကြွတ်တော့ဒီအရှင်နေဆိုးသွားမဲ့သဘောပါရှိတယ်ပေါ့လေဒါလည်းနေကြီးကလည်းကိုတိုက်ပွေးရအများစုကဒီလည်းနေကြီးတွေပဲတောက်လျှောက်တုံးကြတာဆိုတဲ့အခါကြတော့ဒီဒီတော့မင်းတဲ့ကုန်းပေါ်ကိုစွန့်လှလိုက်ရပြီဆိုလို့ရှိရင်တော့ဒီအမျိုးကိုစွန့်လှောက်ဖို့အတွက်ကဟိုကျွန်တော်ထင်တယ်အရန်လွေသွားပြီပေါ့လေသိမ့်ဖို့အတွက်လေအဲ့ဘက်ကလည်းအမျိုးကိုသိမ့်မယ်ဆိုလို့ရှိရင်တော့လွေသွားမဲ့သဘောမှာတော့ရှိရလို့ပြောလို့ရပါတယ်
အမ်းမျိုးနဲ့အတွင်းမှာဒီကနေ့အထိတော့ပြစ်ခတ်တဲ့အချို့ကြားနေရဆဲဖြစ်တယ်လို့ဒေတာခံတွေကပြောဆိုကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လတွေကတည်းကအမ်းမျိုးနဲ့တစ်ခုလုံးကိုစစ်ရေးအရစစ်ကောင်စီနဲ့အေအေတက်ကြနှစ်ဖက်အပြန်အလှန်ပိတ်ဆို့ထားတာတွေကြောင့်ဒေတာတွင်းစားနပ်ရိက္ခာနဲ့စီးပွားတွေအခက်ကြုံနေရတယ်လို့ဒေတာခံတွေကပြောဆိုကြပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေကတည်းကတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းဘူးတီတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုလည်းအေအေဘက်ကစစ်ရှိန်မြင့်ထိုးစစ်ဆင်တိုက်ခတ်နေတယ်လို့ဘူးတီတောင်ဒေတာခံတို့ကပြောပါတယ်
။ကျွန်တော်သိတဲ့လားဘူးကြောက်ချင်းတွေကတော့ဒီမျိုးအနေနဲ့ဝင်ရင်လောက်မှာဖြစ်နေလို့ကျွန်တော်တို့သိရတယ်တက်ပွဲကတော့တော်တော်လေးပြင်းထန်တယ်ဒီဆက်ကကရှင်းအားလို့တိုက်နေတာရှိတယ်လို့ကျွန်တော်သိရတယ်တောက်လျှောက်ပဲကျွန်တော်တို့သိရသလောက်ဆိုရင်လေးရက်ဖိုက်ကြတွေနဲ့လိုက်ပြင်းနေတာရှိတယ်လမ်းကြီးတွေနဲ့လင်းပိုက်နေတာတော့ရှိတယ်ကျွန်တော်သိရသလောက်ကတော့
ရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးစီရင်တင်းမာနေတဲ့ဘူးတီတော်မှာတော့ဒေတာကန်တွေပေးလို့ရတိမ်းရှောင်နေရတယ်လို့လဲကိုယ်တိုင်တိမ်းရှောင်နေရတဲ့ဒေတာကန်တယောက်ကပြောပါတယ
်မြို့ပေါ်တိုက်တယ်နေဆိုရင်တော့ဒီကျွန်တော်တို့ရခိုင်လူမျိုးတွေနဲ့တခြားမျိုးတွေတခြားမျိုးတွေတော့မရှိကြတော့ဘူးအကိုရပြန်တဲ့ဒီမွတ်စလင်တို့ရှိသေးတယ်မွတ်စလင်လူမျိုးတွေတော့ရှိသေးတယ်မြို့ပေါ်မှာအဲတချို့ပညာတဲ့မွတ်စလင်တွေကပညာတဲ့ဒီကြတော့မရှိကြတော့ဘူးဒီစကားဆိုင်ရဲ့နေပြီးတော့လက်ကိုက်တို့သူဆူရတဲ့မွတ်စလင်အုပ်စုတွေပြင်ခဲ့တဲ့အဲ့ဒီမျိုးပေါ်မှာက
ဒါအပြင်ပူတိအောင်မျိုးပေါ်ကထွက်ပြေးလာကြသူတွေဟာနီးစက်ရလွတ်မြောက်ကြေးရွာတွေမှာခိုးလုံနေကြပြီးတောက်တုံးရည်နဲ့စားနေခါတွေအတော်အခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ
်ခုချိန်မှာကြတော့ဒီဆက်ပြေးနေကြတဲ့ပြည်သူတွေအနေနဲ့ပူတိအောင်မျိုးနေချိန်မှာတော့ဒီလက်မြောက်ဒေသတွေမှာတော့ရှိကြတယ်အဲတချို့ဆိုရင်ရင်ကိုပြေးကြတာတော့ရှိတယ်လက်နောက်ကစားမှရှိရတယ်လို့လည်းနည်းနည်းကြတော့ဒီကျေော်တွေမှာကြတော့အခုနေရာတီဆိုတော့ရေရှားပေါ်မှုပြဿနာကြုံရတယ်။နောက်ပြီးတော့ဒီစားနေရက်ခါပေါ်တော့ကျွန်တော်တို့မရှိချင်းသားတွေကတော့ဒီဇာဝနေအတွက်တော်တော်လေးရုန်းကန်ပြီးစားနေရတာရှိတယ်။တခုဆိုရင်အငဲ့ပေးဆိုက်သွားမဲ့ခြေနေကိုရောက်နေပြီပဲ
။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစတင်ခဲ့တဲ့ရခိုင်တိုက်ပွဲဟာဒီကနေ့အထိမြို့နယ်အချို့မှာပြင်းထန်နေသေးဖြစ်ပါတယ်။ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်မှာလည်းဒီကနေ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသေးပါ။အေဘက်ကတော့တိုက်ပွဲကာလတစ်လျှောက်လုံးရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့ကြံတဲ့မြို့နယ်တွေအားလုံးကိုသိမ်းပိုက်သွားမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။